ဒီနေ့မတ်လ17ရက်နေ့ဟာရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစိုးနိုင်တို့မတ်လတပါတီအာဏာရှင်စနစ်ရဲ့လက်ချက်နဲ့ကြာဆုံးခဲ့တဲ့22နှစ်မြောက်နေ့ဖြစ်တယ်ဆိုတာကျောင်းသားနဲ့ပြည်သူတွေအမှတ်တရရှိနေတဲ့နေ့တစ်နေ့ပါ။အဲ့ဒီအပြင်ပြည်သူတွေကိုဆင်းရဲမွဲတေစေတဲ့တပါတီအာဏာရှင်စနစ်တခန့်ရပ်ပြီးပါတီစုံဒီမိုကရေစီစနစ်ဖော်ဆောင်မှုစတင်လိုက်တဲ့ထင်ရှားတဲ့အရေးခင်တစ်ခုလည်းဖြစ်ပါပဲ။ဒါနဲ့ပတ်သက်ပြီးအဲ့ဒီအချိန်အဲ့ဒီအဖြစ်အပျက်မှာကိုယ်တိုင်ပါဝင်ခဲ့တဲ့စမှုတက္ကသိုလ်နောက်ဆုံးနှစ်ကျောင်းသားလည်းဖြစ်လက်ရှိ ABSCF လို့ခေါ်တဲ့ကျောင်းသားတက်မတော်ရဲ့ဒုက္ခထလည်းဖြစ်တဲ့ကိုမျိုးဝင်းနဲ့အဲ့ဒီအချိန်တုန်းကရန်ကုန်တက္ကသိုလ်ပင်မမှာမြန်မာသားဘာသာရဲ့အဓိကနဲ့ကျောင်းတက်နေတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ရဲ့အမှုဆောင်တဦးဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုတင်အေးတို့ကိုသူတို့ရဲ့အတွေ့အကြုံသူတို့ရဲ့ခံစားချက်နဲ့သူတို့ရဲ့အမြင်တွေကိုဒီကနေ့ကျွန်တော်မေးမြန်းကြည့်ပါမယ်။မတ်လ17ရက်နေ့ညနေက RNT ရန်ကုန်စက်မှုတက္ကသိုလ်ရှေ့မှာဖြစ်ပျက်ခဲ့တာကိုကိုမျိုးဝင်းကအခုလိုစပြောပါတယ
်။မတ်လ17ရက်နေ့မှာလက်ဖက်ရည်ဆိုင်မှာဖြစ်ခဲ့တဲ့သတင်းလို့ဆိုပြပြီးမယ်လည်းပဲ။မာရွန့်နဲ့အုပ်ချုပ်မှုရှင်နဲ့အောက်မှာကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့မှရေးယူဆောင်ရွက်ဖို့ကျွန်တော်ကြောင်းသားနေတဲ့ဇနီးတရားတင်ပြခဲ့တယ်။ညနေပိုင်းမှုချိုလို့ဒီမှာ9နာရီရှင်းနိုင်လို့မဟုတ်ဘူးကျွန်တော်ရဖတ်မှာပြောပြီးတော့ကောင်စီမှာကျွန်တော်တောင်းဆိုရတယ်။အဲ့တောင်းဆိုပြီးတော့မှဖြစ်တဲ့ကျွန်တော်9နာရီလောက်ဆိုရင်တော့ကျွန်တော်ဖိတိုက်ရေးဆိုင်မှုတွေဖြစ်နေပေါ့။တညာလို့ဖြစ်တာပဲကျွန်တော်မိုးလင်းကြည့်တယ်။
ကျောင်းရှိရက်ွက်ကဆန္ဒဝင်လက်ဖက်ရည်ဆိုင်မှာကျောင်းသားနဲ့အရက်သားအချင်းများကြတာကိုအာဏာပိုင်တွေကစနစ်တကျမဖြေရှင်းပဲလက်နဲ့အာကိုဖြေရှင်းဖို့ကြိုးစားခဲ့တယ်လို့ကိုမျိုးဝင်းကဆိုပါတယ်။သူအဲ့ဒီတုန်းကဘလို့ပါဝင်ခဲ့ပါသလဲ
။ကိုဖုံးမော်ရဲ့အနောက် ID ရဲ့ဂျပန်အဝိုင်းနားမှာပဲကျွန်တော်ရှိနေတာပေါ့။အပါရမစင်ပြည်ကြီးဘုံနဲ့အရင်ပြစ်တယ်ပြေးပြီးတော့ကျွန်တော်လူစုခွဲ့နဲ့ကိုကြိုးစားတယ်။အဲ့လိုမျိုးဘုံသုံးကားပေါ့ဒီနေကြီးဗုဒ္ဓံကိုကျွန်တော်မခံနိုင်လို့ကျွန်တော်ထွက်ပြေးနေတဲ့ချိန်မှာလူထိတ်တာဖွဲ့ရတာချန်စီယူကြောက်ပြီးတော့ကျွန်တော်ကြောင်းဝင်းဝင်ရောက်သိပ်ပါဦးတာကြိုးစားတာပေါ့
။ဒီတော့ကျောင်းတက်ဖို့တငယ်ချင်းတွေကကျောင်းထဲမှာပဲညာရင်းချင်းလှုပ်ရှားမှုတွေစတင်ခဲ့ပါတယ်လို့ကိုမျိုးဝင်းကပြောပါတယ
်။မတရားဝင်ရောက်သိပ်ပတ်တဲ့အခြေခံပေါ်မှာမူပြီးတော့ကျောင်းသားတွေကပြန်နဲ့ခုခံတယ်။အဲမှာကိုဖုံးမော်ကလည်းပါလာပေါ့။ The French Affair ရကျန်နဲ့ပြစ်တာပဲ။တချင်းဖွဲ့စည်းမှုကြဆုံးတာတော့ကျွန်တော်ကိုဖုံးမော်ကြဆုံးတယ်ပေါ့။နာမကြဆုံးတာတော့ကိုဆုံးနိုင်ပေါ့။ဆေးရုံမှာထမ်းနိုင်ဆုံးတာတော့ကျန်တဲ့တငယ်ချင်းတွေလည်းအများကြီးတန်ရပါတယ်ကိုဖုံးမော်ကဒီကျွန်တော်တငငချင်းနေမှာတောက်ဆရာနေရဘလောင်းတက်ယူလာပြီးတော့မှရာကြီးဒီကောင်အောက်မှာထားတာဟုတ်အဲ့ဒီမှာ तू ဆေးရုပ်ပို့တယ်အဲ့ဒါ तू ထားခဲ့တဲ့နေရာမှာသူရဲ့ခဏနေသူရဲ့စွတ်ကျဲတယ်သူရဲ့စိတ်ပေါ်ရချင်ခဲ့တာဟုတ်အဲ့ဒီနေရာမှာပဲကျွန်တော်ဝိုက်ပြီးတော့မှချက်ချင်းညာချင်းပုတ်ခုလုတ်တယ်တန်းခွေတွေလုတ်အဲ့ဒါကို तू ထိတ်မှတ်ခုပြင်းနေတယ်ကျွန်တော်အဲ့မှာဆွနေပွဲတွေဖော်ပြပွဲတွေလုတ်လုတ်ပြီးတဲ့မနေ့မူလင်းတာနဲ့ကျွန်တော်ဒါမတရားပြစ်ခတ်လို့ဖိနေလို့ကျွန်တော်တငငချင်းကြာဆုပ်ပြီးဆိုတာကိုကျောင်းဝင်းထဲမှာဆက်လက်ပြီးတော့မှဖြစ်တဲ့ဆက်နဲ့ကြားတာတွေလုတ်တယ်ဒီတကယ်နဲ့ထက်မှာပဲတခြားကျောင်းတွေဒီစီနာအောင်ဆက်လက်ကြိုးပမ်းနေပေါ့
ရန်ကုန်ဆက်မှုတက္ကသိုလ်ကမိဘဟာကျန်တဲ့ကျောင်းသီးသီးကိုကူးဆက်ခဲ့ပါတယ်ကိုဖုံးမော်ကိုဆိုးနိုင်လို့ကြာဆုံးခဲ့ရတဲ့အတွက်ရန်ကုန်တက္ကသိုလ်ပင်မကကျောင်းသားတွေကလည်းမခံမရနိုင်ဖြစ်ကြပြီးကျောင်းသားလှုပ်ရှားမှုတွေစတင်ဖော်ဆောင်လာပါတယ်ဒါနဲ့ပတ်သက်လို့ကိုတင်ရင်ပြောတာကဒီလိုပ
ါကိုဖုံးမော်ရဲ့စာပနာ18ရက်နေ့မှာစမယ်လို့သိခါတယ်အဲ့တော့ကျွန်တော်တို့က18ရက်နေ့မှာကျောင်းသားအာဇာနည်ကိုဖုံးမော်ရဲ့စာပနာကိုလိုက်ပါပို့ဆောင်ကြပါစို့ဆိုတဲ့စာတမ်းလေးတွေကိုရန်ကုန်တက္ကသိုလ်ထဲမှာဖြန့်တယ်အဲ့ဒီအချိန်မှာကျွန်တော်ကဘာကြားလဲဆိုတော့အဲ15ရက်နေ့မှာအင်္ဂါနေ့မှာပဲရန်ကုန်စက်မှုတက္ကသိုလ်သိမ်းလိုက်ပြီးဝတ်ဖမ်းလိုက်ပြီးအဆောင်ကျောင်းသားတွေပဲရန်ကုန်စက်မှုတက္ကသိုလ်ပြေးသွားပြီ
အဲ့ဒီအပြင်ကျောင်းဝင်းနေထဲမှာကိုဖုံးမော်ကိုကွန်ပျူတာရေးသားတဲ့ကြပြလေးတစ်ပုဒ်လည်းပြန့်နှံ့ခဲ့ပါတယ်လို့ကိုတင်ရေးကသူမှတ်မိနေတာကိုပြောပါတယ
်နောက်ဆာရည်လေးတည်းကကြပြလေးဗျအချိန်စိုးတဲ့ကျဲတွေဝင်းတဲ့ကြပြဆရာရဲ့နာမည်ကအောက်ကစာနီမော်တဲ့ကျွန်တော်မှတ်မိနေသေးတယ
်1988မတ်လ13ရက်အဖြစ်ပြက်ဟာဒီကနေ့22နှစ်ကြာခဲ့ပြီဖြစ်ပေမဲ့ကိုမျိုးဝင်းကတော့မနေ့ကလိုပါပဲတဲ့
မနေ့တနေ့ရလို့ပဲကျွန်တော်ခံစားရတယ်ဒီနေ့မှရှိနေရင်တော့ကျွန်တော်တောင်းလာမှုတော့ရှိနေမှာပဲဒါကျွန်တော်ကျောင်းသားတွေကစိတ်ထဲကျောင်းသားတွေကတိုက်ပွဲကျွန်တော်စတင်ဖော်ရင်လည်းတောင်း
တယ်အဲ့ဒီ1988ခုနှစ်မတ်လအရေးခင်ဟာအဲ့ဒီအချိန်ကအာဏာရှိနေတဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီရဲ့တာဝန်ရှိသူတွေပြောခဲ့ကြသလိုတာမန်အရေးခင်တစ်ခုလားဒါမှမဟုတ်ပြည်သူတွေဖိနှိပ်ခံရလို့ဖြစ်လာတာလားဆိုတာကိုကိုမျိုးဝင်းသုံးသပ်တာကဒီလိုပါ
ကျွန်တော်ကစကူဒုတိယပုံမှန်ချိန်ခိုင်းပြီးတော့ကျွန်တော်နိုင်ငံရေးလှုပ်ရှားမှုပြန်ကျွန်တော်ကြိုးစားခဲ့ကြတယ်။ဒါမှမအောင်မြင်ခဲ့ပြီပေါ့။ဆိုလိုတာတော့ကျွန်တော်လက်တလောအဖြစ်တော့ဒီရတနဲ့ဖြစ်တဲ့ပြဿနာစုပြီးနေတယ်ပဲ။ကျွန်တော် ID ကြောင်းသားကြောင်းဝင်ကျွင်းမှာနိုင်ငံရေးကြိုးစားမှုဖြစ်တဲ့ဆိုတော့ကျွန်တော်ဒီကြတဲ့တော့ပင်ကြဆင်းတယ
်။အလားတူပဲကိုတင်ရေးကလည်းအဲ့ဒီ88မတ်လတိုက်ပွဲဟာမတ်လခေတ်တစ်လျှောက်ဖြစ်ခဲ့တဲ့အရေးခင်းတွေရဲ့တွင်ဆက်ဖြစ်တယ်လို့ဆိုပါတယ်။
တိုက်ပွဲကိုပြောရင်စွန်းစက်နဲ့ပြောရတာပေါ့ဗျ84ခုထားရေးခင်85အလုပ်သမားရေးခင်လည်းရှေ့တကုံရေးခင်ပြီးရင်86ပန်းရပြီအဲ့ဒါကြီးပြီးတဲ့အခါမှာသူတို့အပြင်းနဲ့နေနေလိုက်ကြဗျနေနေပြီးတော့အဲ့ဒီမှာလဲ
အခုကြောင်းတွေခွဲတာမျိုးဆန့်ဆန်းပေါ့ဗျာရန်ကုန်တို့ပင်မတစ်ခုတည်းမှမတက်ဘဲနဲ့ဒေတာကိုလေးတွေခွဲထုတ်လိုက်တယ်56နောက်ပိုင်းမှာစောင်းစောင်းလေးရှောင်းမှာရက်သွားတယ်ဗျာရက်သွားပြီးတော့ဒီကိုဘုံကအရေးကြီးပေါ်လာတဲ့အခါမှာကျွန်တော်မြင်ပြောရရင်တော့ဒွမ်းပြည်နိုင်ငံရေးရဲ့မျိုးဆက်တစ်ခုဒီနေ့အထိဆက်ပြီးတော့ရှင်သန်သွားတယ်လို့ထင်တယ်ဗျ7နှစ်ကြာပြီးမှပြန်ပေါ်တာဗျတကယ်ကတော့ကိုဘုံမော်ရဲ့ရှိမှစတိမငွေဆက်ကူအရေးကြီးကစနှုတ်လိုက်တာပဲဗျအဲ့တော့သူကအညှိုးထားတယ်။ညှိုးထားတော့ကျောင်းသားရဲ့ရက်သားဖြစ်တဲ့အချိန်မှာကျောင်းသားကတစ်ခါတည်းနေလိုက်တာ။ဒါငွေဆက်ကိုရေးခင်းမှာရှိတဲ့အညှိုးနဲ့ဒါကြွလာနိုင်တယ်ပေါ့ဗျာ။အကြွနိုင်ဆုံးလို့ယူဆတဲ့နေရာကိုသူတို့ဖိလိုက်တာပဲ။ဖိလိုက်တာပဲသူတို့ရဲ့ဖိတာလွန်ခဲ့တယ်။ကျောင်းသားတွေကိုရှေ့တန်းမှာပြစ်တယ်လို့ပြစ်သတ်လိုက်တယ်။အဲ့ခါမှာဒီနေ့အထိဒီနိုင်ငံရေးတိုက်ပွဲကြီးကမပြီးနိုင်ဘူးဖြစ်သွားတာပဲ
။ဒီကနေ့22နှစ်မြောက်တဲ့နေ့မှာတော့စစ်အစိုးရကရန်ကုန်မြို့မှာလုံခြုံရေးအပြစ်ချထားတယ်လို့လည်းရန်ကုန်မြို့ကတူကပြောပါတယ်။
လုံးလုံးရင်းတင်းကြနေတာတွေ့ရတာတော့ပါပဲလမ်းကြောင်းမလိုက်ပြီးတော့ပိတ်တာဆိုတာဘာညာတော့မရှိပါဘူးစစ်တာထေးတာဘာညာတော့မရှိတော့လည်းပဲအစတုန်းကလည်းပို့ပြီးတော့ယူနီဖောင်းပွေထားတဲ့ပုံကူများပုံများနေတော့ပေါ့ဗျာလက်နဲ့ကိုင်းထားတဲ့ပုံကူများအဲ့ဒါရောဒီရအနှံ့မှတွေ့ရတယ်ကျွန်တော်တို့ကတော့ဒီနေ့ကိုထူးထူးခြားခြားတွေ့လိုက်တော့ဒီနေ့လူခရင်နေဆိုဆိုတော့ဘလူကြောင့်များလှုပ်ထားလားလို့လည်းကျွန်တော်စဉ်းစားနေမိတာပ
ါမြန်မာနိုင်ငံမှာ26နှစ်ကြာအုပ်စိုးနေတဲ့မဆလတပါတီအာဏာရှင်စနစ်အဆုံးသတ်ဖို့ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေထဲမှာထင်ရှားတဲ့ကိုဖုံးမော်အရေးခင်အကြောင်းကိုတင်ပြခဲ့တာပါမတ်လ23ရက်နေ့နှစ်ပတ်လည်ဖြစ်တဲ့1989ခုနှစ်မှာတော့ရန်ကုန်စစ်မှုတပ်ကတို့ဝင်းထဲမှာဒေါ်ဆန်းစုကြည်ဦးတင်ဦးအပါဝင်ကိုမင်းကိုနိုင်ကိုမိုးသီးစွန်ကိုကိုကြီးကိုချင်မီတို့နဲ့အတူအင်းစိန်ထောင်မှာတည်ဆုံသွားခဲ့တဲ့ပြည်သူ့တိုးတက်ရေးပါတီဥက္ကဋ္ဌဦးခင်မောင်မြင့်နဲ့ចောင်းသားပြည်သူတွေကကိုဖုံးမော်ကိုဆိုးနိုင်အမတ်တရနှစ်လည်ပွဲပြုလုပ်ခဲ့ကြပါတယ်အဲ့ဒီနောက်မှာတော့ဒီကနေ့မတ်လ23ရက်နေ့ကိုမြန်မာနိုင်ငံလူ့အခွင့်အရေးနေ့အဖြစ်သတ်မှတ်ခဲ့ကြပါတယ်ခင်ဗျာ